စကိုင်းတိုင်းရဲမှပင်ခရိုင်မှာလုံနေတဲ့လက်ပတောင်းအောင်ကျင်းနေစီမံကိန်းအတွက်လက်မြေတွေတင်းယူမှုကြောင့်ဒေသခံတွေကန့်ကွက်လာတာနှစ်ကျော်လာပါပြီ။ဒီဇင်ဘာလ23ရက်နေ့ဒီကနေ့မှာတော့ရာနဲ့ချီတဲ့ဒေသခံတွေနဲ့ရဲအင်အားတွေကြားတင်းမာမှုတွေဖြစ်ပြီးရဲဖက်ကတနတ်နဲ့ပစ်ခတ်ခဲ့တဲ့အတွက်ရွာသား2ဦးတနတ်ဒဏ်ရာရရှိခဲ့ပါရယ်။အသေးစိတ်ကိုထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင်
။စကိုင်းတိုင်းရဲမှပင်ခရိုင်မှာလုံနေတဲ့လက်ပတောင်းတောင်ကျင်းနေစီမံကိန်းဟာဒေသခံတွေရဲ့မြေယာတွေကိုတန်ရတန်ကြီးနစ်နာကြီးမပေးသလိုလေမြေဧကပေါင်းထောင်နဲ့ချီသိမ်းယူပြီးရွာတွေကိုဖယ်ရှားကသာသနိကအဆောက်အဦတွေကိုဖြိုဖျက်ပြီးလှုပ်ဆောင်နေတဲ့စီမံကိန်းဖြစ်တာကြောင့်ဆိုပြီးနှစ်နှစ်ကျော်ကြာတဲ့အထိဒေသခံတွေရဲ့ကန့်ကွက်မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဒီဇင်ဘာလ23ရက်နေ့မှာတော့လိတ်ခွန်တောင်ဘေးကဒေသခံတွေပိုင်တဲ့မြေကိုစီမံကိန်းအတွက်ခြံစည်းရိုးလာခတ်ရာကစလို့တင်းမာမှုတွေဖြစ်ပြီးတနက်နဲ့ပြစ်ခတ်မှုတွေရှိခဲ့ကြောင်းဒီအတွက်ရွာသားနှစ်ဦးတနက်တန်ရာရရှိခဲ့တယ်ဆိုပြီးဒေသခံတို့ကပြောပါတယ်
။အဲဇော်ထွန်းနဲ့ပေါ်သေးတယ်ကုဇော်ထွန်းနဲ့ပေါ်သေးရယ်ကုဇော်ထွန်းကတော့ညာဘက်လက်မောင်းရှိတယ်ပေါ်သေးကတော့ပေါင်းရှိတယ်ခင်ဗျ။အဲလက်ရှိနေကြတော့တို့ကဒီတနက်စီခါတွေလာပြီးရမှာတို့ပြေးလျအောင်ပေါ့ဗျာ။ဒီဖြည့်စစ်သွားပေးဖို့ဟုတ်လားဒီဘလူးပြင်းမရတော့ပြစ်တာလေအဲ့ဒီဟာကိုကျွန်တော်တို့ထပ်ပြီးကမှဟိုတောက်ဆိုတယ်တောက်ဆိုတော့ကျတို့ကလည်းဟိုခရိုင်ရဲမှုသားကြီးတို့ဖြစ်ဖြစ်ပြရမယ်လို့ပြောရဲခုချီကြော်မလားဒီတော့ကနေလက်ခုတော်မှာစောင့်နေတယ်ခီတို့တို့ဒီဘာအိုက်ပေါ်ကလက်ခုတော်မှာတို့သရမော်တီတက်ပြီးကြမှာမင်းတို့ဒီကတော့တက်ပြီးတော့ဒါကိုပြည်လျောက်ပြင်းစောင့်နေပြီပေါ့ဗျာအဲ့ဒါကိုချက်ပြီးတောင်းဆိုနေတယ်တို့ဟုတ်ကဲ့ခင်ဗျာလက်ခုတော်မှာတက်ကုန်ပြီခင်ဗျာဟိုပင်းနေပေါ်တီတော့မင်းတို့တွေတက်တယ်ရောက်ကြတယ်တော့အောက်ကနေမဲ့နေတယ်ပေါ့ဟုတ်ကဲ့ခင်ဗျာတို့ကတော့လောစတယ်လာပြီးတော့ပြင်းစောင့်သေးဘူးရှိသေးဘူးတို့တော့တွေ့နေတာဒါပေမဲ့တိုင်းတိုင်းနဲ့တို့တွေကွဲပြီးတော့တို့နေရာယူထားတာရှိတယ်လောစတော့လာပြီးတော့စောင့်နေမှုရှိသေးဘူးတရားလူကခုကျွန်တော်ရွာပြားပို့ထားတယ်ခင်ဗျာว่าแล้วสึกุตากูก็จะไม่รอดได้อือแล้วดีบาแล้วดูเนี่ยพวกนี้ยောက်นี่ใช่ซะแล้ว
တနက်နဲ့ဖြစ်ခဲ့တဲ့အထိဖြစ်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေနဲ့ကုမ္ပဏီကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီစီမံကိန်းကိုအစိုးရနဲ့စစ်တပ်ပိုင်မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကနေစီမံကိန်းကိုအကောင့်ထဲပေါ်နေတာပါဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းနေရတဲ့မြေတွေဖြစ်တာကြောင့်စီမံကိန်းကိုဖျက်သိမ်းဖို့အတွက်ဒေသခံတွေကအကြိမ်ကြိမ်ကန့်ကွက်နေကြပါတယ်။ကန့်ကွက်မှုတွေတိုင်းမှာရဲအင်အားတွေနဲ့သာထိတ်တိုက်ဖြစ်ရှင်းမှုတွေလုပ်နေတဲ့အတွက်ဒေသခံတွေနဲ့အာဏာပိုင်တွေကြားတင်းမာမှုတွေကပြည်လည်အောင်ညှိနှိုင်းလို့ရတဲ့အခြေအနေတွေမဖြစ်ခဲ့ဘူးဆိုပြီးဒေသခံတွေဘက်ကဆိုပါတယ်
။အဲဒီကမြေအကျော်39ခတ်တာကြီးခင်ဗျ။အဲဒီကိစ္စတွေပြည်လည်အောင်တည်င်းဆောင်လည်းမပေးသေးပဲနဲ့ထပ်ပြီးတိုးချဲ့ပြီးသူခတ်ဖို့လုပ်တာခင်ဗျ။လက်ခုံတော်ချေပေးပါလက်ခုံတော်ပေးအဲဒီကတော့ကျွန်တော်ရှိနေတာကားရင်းနဲ့လာတယ်သူကခြေလမ်းလျှောက်လာတဲ့အခွင့်အရေးလာတယ်လို့ကျွန်တော်တို့ကတော့ဒီဆိုရက်စစ်ကော်ပိုရိတ်စီခိုင်းစာရသူတို့လောက်သွားပြေးခြင်းမရှိသေးတဲ့အတွက်ကျွန်တော်တို့ကနေတောက်ဆိုတယ်တောက်ဆိုတဲ့ဟာကိုသူကတောက်ဆိုတဲ့ဟာကိုဖြင်းဆောင်လို့ပြီးပဲနဲ့စပြီးကဒေသခံတွေကိုတစ်ခွနဲ့စပြီးတယ်အဲဒီကြီးမစပြီးရင်ဒီဘက်ကဒေသခံတွေကျွန်တော်ဒေသခံတွေနဲ့စပြီးပြန်ကြည့်တယ်အဲကျွန်တော်ဘက်ကလည်းတစ်ခွနဲ့ပြစ်တာပါတို့ဘက်ကတစ်ခွနဲ့ပြစ်တယ်ကျွန်တော်လည်းပြစ်တယ်ကျွန်တော်ဘက်ကလည်းတစ်ခွနဲ့ပြစ်တယ်
ဒီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့စစ်ဆေးခဲ့ပေမဲ့အစီရင်ခံစာအတိုင်းလိုက်နာဆောင်ရွက်မှုမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေဘက်ကဆိုပါတယ်။ဒါပေမဲ့လည်းဒီလိုလိုက်နာမှုမရှိတာတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်တာမျိုးတွေဖိအားပေးပြောဆိုတာမျိုးတွေဒေသခံတွေနဲ့နားလည်မှုရတဲ့အထိဖြေရှင်းပေးတာမျိုးတွေကိုတော့လှုပ်ဆောင်တာတွေမရှိသလောက်အားနည်းခဲ့ပါတယ်။ကုမ္ပဏီတွေဘက်ကလည်းစီမံကိန်းကိုပုံမှန်ဆက်လက်အကောင့်ထည့်ဖော်နေပြီးဒေသခံနစ်နာသူတွေဘက်ကလည်းတိတိကျကျလိုက်ပါဆောင်ရွက်ပေးမယ်တာဝန်ရှိသူတွေကိုလည်းမတွေ့ရပါဘူး။စုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာကိုအကောင့်ထည့်ဖော်ဆောင်ရွက်နေတဲ့ကော်မတီနဲ့ကော်မရှင်ကြားမှာလည်းဒေသခံတွေရဲ့ပြဿနာကိုဖြေရှင်းမဲ့နီးလန်းရှာလာမျိုးတွေကိုအားနည်းနေကြောင်းဒေသခံတွေဘက်ကဆိုပါတယ်။ဒီစီမံကိန်းချက်သိမ်းရေးကိုကန့်ကွက်ခဲ့တာကြောင့်လွန်ခဲ့တဲ့နှစ်နှစ်ခန့်ကတော့ကန့်ကွက်သပိတ်မှောက်ခဲ့တဲ့တန်ခါတွေကိုအစိုးရကမီးလောင်ပုံးနဲ့ဖြိုခွဲခဲ့တယ်လို့ဒီလိုအကြမ်းဖက်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရည်ရွယ်ဆောင်ရွက်တာမျိုးတွေမရှိတဲ့အတွက်ဒေသခံတွေနဲ့အာဏာပိုင်တွေကြားမကြာခဏဖိကတ်မှုတွေတင်းမာမှုတွေဆက်ဖြစ်နေပါ